မြန်မာဆွေရထိတန်းကောင်းဆောင်ဒေါ်ဆတ်စုကြည်ကိုကနေဒါနိုင်ငံကချင်းမြင့်ထားတဲ့ဂုံလူဆောင်နိုင်ငံသားစုကိုလွှတ်တော်ကတရားဝင်ရုပ်သိမ်းလိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီး2009ခုနှစ်တုန်းကချင်းမြင့်ထားခဲ့တဲ့ဂုံလူဆောင်စုကိုပြန်လည်ရုပ်သိမ်းဖို့ကနေဒါလွှတ်တော်နှစ်ရက်စလုံးကတခဲနဲ့မဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မနေ့တုန်းကပဲတရားဝင်ရုပ်သိမ်းလိုက်တာပါ။ကနေဒါနိုင်ငံကဂုံလူဆောင်နိုင်ငံသားဖြစ်ချင်းမြင့်ထားသူတွေကိုစုပြန်လည်ရုပ်သိမ်းတာဒီဒီချင်းဟာပထမဆုံးလည်းဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ကရည်ရွယ်ချက်ရှိရှိကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအချက်လက်ချဖွဲ့အဖွဲ့ရဲ့အစိုးရကစားထွက်ပေါ်လာခဲ့ပြီးနောက်မှာပဲကနေဒါလွှတ်တော်ကအရေးယူဆောင်ရွက်ခဲ့တာပါ။ဂုံလူဆောင်စုပြန်လည်ရုပ်သိမ်းဖို့ကနေဒါလွှတ်တော်မှာဥဆောင်ဆိုတင်ခဲ့တဲ့တက်လက်တော်အမတ်ရက်နာအိုမစ်ဘာကတော့ရိုဟင်ဂျာတွေပေါ်လူမျိုးတွေတပ်ဖြတ်မှုအဆင့်ထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာကိုလက်ခံရမှာဖြစ်ကြောင်းတရားဝင်စုရုပ်သိမ်းလိုက်တဲ့မနေ့တုန်းကပဲပြောဆိုခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့လည်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်မခံညှဉ်းဆန်နေပြီးနိုင်ငံတကာစုံစမ်းစစ်ဆေးသူတွေနဲ့သတင်းမီဒီယာတွေကိုလည်းကန့်သက်ချုပ်ချယ်နေတာတွေအတွက်တာဝန်ရှိတာကြောင့်ဂုံလူဆောင်စုရုပ်သိမ်းဖို့ဆုံးဖြတ်တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။